California တိုင်းထဲမှာရာသီဥတုပူပြင်းခြောက်တည်ပြီးတောင်းလျွေကြီးကျယ်ဆက်ပြီးလောင်ကျွမ်းနေတာကြောင့် Liberty အလုတ်သမားနေအားလိုက်ရဲ့တောစခန့်ထွက်အပန်းဖြေသူတွေတိုက်ကအနည်းဆုံးအယောက်60ကျော်ကိုစစ်တပ်ရဟတ်ရင်တွေနဲ့ကယ်ထုတ်ပေးခဲ့ရပါတယ်။နီကူဆက်မှုညံပြီးကြီးမားတဲ့တောင်းလျလောင်ကျွမ်းမှုဟာနေရာ၃နေရာမှာဖြစ်ပွားနေတာပါ။ California တိုင်းနဲ့အလယ်ပိုင်းမှာရှိတဲ့ Sierra အမျိုးသားဥယျာဉ်ထဲမှာသိမ့်မိနေသူ63ယောက်ကိုကယ်ထုတ်ခဲ့ရပြီးဒီထဲကနှစ်ဦးကတော့ဒဏ်ရာပြင်းထန်တယ်လို့ Fresno မိသက်ဌာနကပြောပါတယ်။ဒေသခံတွေကလည်းဘေးလွရာရှုပ်ကြောင်းကြဖို့အတွက်အာဏာပိုင်တွေကညွှန်ကြားနေပါတယ်။ရှေးဘာရေကန်ကြီးနားကတောင်းမိကတော့စုရမ်းနိုင်90ကျော်ကိုလောင်ကျွမ်းနေတာပါ။ California တောင်ပိုင်း Los Angeles အခြေတံမှာလောင်ကျွမ်းနေတဲ့တောင်းမိကလည်းအချိန်ပိုပြင်းလာနိုင်တဲ့အတွက်ဒေသခံတွေဘေးလွရာပြောင်းရွှေ့ဖို့အမိန့်ထုတ်ထားပါတယ်။ San Diego ကောင်တီအခြေပိုင်းမှာလောင်ကျွမ်းနေတဲ့တောင်းမိကတော့တနအိပ်တင်မှာပဲအေက400လောက်ကိုပြန့်နှံ့သွားတဲ့အတွက်ကလီဗလန်မြို့သားဥယျာဉ်သားမှနေသူတွေဘေးလွရာကိုရွှေ့ပြောင်းခိုင်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ထဲမှာမီးကြီးကျယ်လောင်ကျွမ်းနေတဲ့နေရာ22နေရာရှိပြီးမိသက်သမား12000ကျော်မီးကြီးတက်နေရတယ်လို့ပြည်နယ်မီးတက်ဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအောက်တိုဘာ15ရက်နေ့ကစပြီးတောမီးလောင်ကျွမ်းမှု900ရှိခဲ့ပါတယ်။မီးလောင်ကျွမ်းတဲ့ area ထူရန်မှ2000ကျော်ကျယ်ပြီးလူ10ဦးအသက်ဆုံးရတယ်လို့အဆောက်အဦပေါင်း3000ကျော်ပျက်စီးခဲ့ရပါတယ်။